မြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အသံမြင့်ခန့်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီလုံးညီညွတ်မှုရှိကြဖို့သတင်းစကားပါလိုက်ကြောင်းနေဆက်သူတွေကိုကိုကားပြီးရိုက်တာသတင်းတရားမှာဖော်ပြထားပါတယ်။တဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းထားတဲ့တော်အောင်ဆန်းစုကြည်စီကရှစ်ရှားပပကြားတဲ့သတင်းစကားလည်းဖြစ်ပါတယ်။နိုင်ငံတော်လျှော့ချဲ့အဝရချိုးဖောက်မှုဆွဲချက်အပြင်အကျင့်ပြတ်ချစာမှုဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့တော်အောင်ဆန်းစုကြည်အနေနဲ့ထောင်နာအနည်း150ကျော်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်တဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါတီတူရီစီလုံးညီညွတ်ကြဖို့ပုံမှန်လေးလေးပြောဆိုကြဖို့မတူညီတဲ့အမြင်သဘောထားတွေကိုလည်းစိတ်ရှည်စီခံစွာဆွေးနွေးကြဖို့သတင်းစကားပါလိုက်တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီသတင်းရင်းမြစ်ကိုကိုကားပြီးရိုက်တာသတင်းမှရေးသားထားတာပါတော်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုရမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါစီလုံးညီညွတ်မှုရှိကြပါဆိုပြီးတော်အောင်ဆန်းစုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာကိုအသေးစိတ်မပြောပေမဲ့စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းအဲ့ဒီသတင်းရင်းမြစ်ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကိုရိုက်တာသတင်းဌာနကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိဘူးလို့လည်းဖော်ပြထားပါတယ်